ရှင်ဖျားအနေနဲ့လက်ရှိမှာဘယ်လိုလူမွေးလုပ်ငန်းတွေအဓိကထားဆောင်ရွက်နေရဆိုတာမိတ်ကြားပေးပါဗျာ
။လူမွေးလုပ်ငန်းနဲ့ပတ်သက်လို့တော့ကျန်းမာရေးနဲ့ပညာရေးဒီနှစ်ခုပဲဥစဉ်အဓိကထားပြီးတော့လုပ်ပါတယ်။ကျန်းမာရေးဆိုတဲ့ကောင်းဆောင်မှာတော့ရွှေဘာရမီကျန်းမာရေးဖောင်ဒေးရှင်းလည်းရှိတယ်၊ရွှေဘာရမီမေတ္တာဆေးခန်းလည်းရှိတယ်၊ရွှေဘာရမီသွေးလူအတန်လည်းရှိတယ
်။ပညာရေးနဲ့ပတ်သက်လို့ပေါ့ဗျာ။ဒီရွှေဘာရမီပညာရေးဖောင်ဒေးရှင်းအရိယာနေပြီးတော့မှဘယ်လိုကျောင်းသားကျောင်းသူတွေကိုရွေးချယ်ပြီးတော့မှပညာသင်စရိတ်တို့မဟုတ်ပညာထောက်ပံ့မှုတွေဆောင်ရွက်ပေးနေပါတယ်ဗျာ
။ရွှေဘာရမီပညာရေးဖောင်ဒေးရှင်းကတော့တက္ကသိုလ်ပညာသင်ဆုကြီးမြင့်ပေးတာပေါ့အဲ့ဒါတော့ဆရာဝန်အင်ဂျင်နီယာအကြောင်းဆရာသူနာပြုပညာတတ်ပုဂ္ဂိုလ်၄မျိုးမွေးထုတ်ပေးတဲ့သဘောပါပဲတက္ကသိုလ်ပေါင်း၉ခုကအကြောင်းသားတွေထောက်ပံ့ပါတယ်ဆိုတော့မနေ့ကပညာသင်နဲ့ကနေစပြီးတော့ထောက်ပံ့ခဲ့တယ်ထောက်ပံ့ခြင်းအနေနဲ့ကတော့ဆေးတက္ကသိုလ်ဥသောဘက်ဆန်ဆေးတက္ကသိုလ်တွေဆိုရင်တော့တစ်လကျ၈၀၀၀ထောက်ပံ့ပါတယ်ဒီနည်းပညာတက္ကသိုလ်တွေတော့တစ်လကျ၈၀၀၀ထောက်ပံ့တယ်ပေါ့လေသူနာပြုတက္ကသိုလ်တော့တစ်လ၅၀၀၀ထောက်ပံ့ပါတယ်ပညာရေးတက္ကသိုလ်လည်းတစ်လ၅၀၀ဒါပေမဲ့ဒီစကနေပါတဲ့တက္ကသိုလ်ကြတော့လည်း၄၀၀ထောက်ပံ့တယ်မျိုးတချို့လည်းပဲ၃၀၀ပဲထောက်ပံ့တယ်မျိုးပေါ့နော်နေရာဒေသပေါ်မူတည်ပြီးတော့လိုအပ်ချက်နဲ့ကဲညောင်ထောက်ပံ့ပေးပါတယ်ပထမဆုံး2023တက္ကသိုလ်ပညာသင်တန်းမှာအကြောင်းအရာဥယျာဉ်200ကျော်ရွေးချယ်ပြီးတော့ချိန်မြှင့်ထောက်ပံ့နိုင်ခဲ့တယ်ပေါ့အခုတရားဝင်ချိန်မြှင့်ပြီးသားအယောက်200နောက်နေ့ဆိုရင်400ဖြစ်သွားမှာအယောက်200စာအတန်တန်းစာကိုဥစဉ်တို့ကြက်သိန်း1000ကုန်ကျစရှိပါတယ်တစ်နှစ်ကိုလေအခုနောက်တစ်နှစ်နောက်ထပ်200ထပ်ရွေးချယ်မယ်ဆိုလို့ရှိရင်ကုန်ကျစရကတစ်နှစ်ထဲနဲ့သိန်း1000ဖြစ်သွားမှာပေါ့တတိယနောက်နှစ်ကျရင်သိန်း3000ဖြစ်သွားမယ်ဟိုပညာရေးတက္ကသိုလ်တော့ဆိုရင်9နှစ်တည်းအတွက်9နှစ်နှစ်မြောက်ကနေစပြီးတော့တစ်နှစ်ရဲ့ကုန်ကျစရကကြက်သိန်း9000ဖြစ်သွားမှာပါပဲဥစဉ်တို့ရွေးချယ်နေမှာမူသုံးချက်ချထားတာပေါ့နော်စာတို့ရေလူတို့ရေလေလာတို့ရေတွေ့သုံးတွေ့နဲ့စနစ်တကျယူချက်ပြီးတော့ချိန်မြှင့်တာပါဥစဉ်တို့ယူချက်ထဲမှာအများကြီးကြည်လက်ဒေတာအများတယ်နယ်မြို့အဓိကဥစားပေးတယ်နယ်မြို့ထဲမှာမှကြည်လက်ဒေတာကိုပို့ပြီးတော့ဥစားပေးတယ်ဒါမှတကယ်လိုအပ်တဲ့လူတွေစီရောက်သွားမှာပေါ့နော်ပြီးတော့ကြည်လက်ဒေတာတွေထိပညာတတ်ပုဂ္ဂိုလ်တွေပေါ်ပေါက်သွားမယ
်ပညာရေးဖောင်ဒေးရှင်းကနေပြီးတော့ကျောင်းသားကျောင်းသူတွေကိုစကားတွေယူချက်တဲ့အခါမှာကျောင်းသားကျောင်းသူတွေကတခြားနေရာတွေတခြားဖောင်ဒေးရှင်းတွေကပညာသင်စရိတ်ထောက်ပံ့ကြည်ယူမယူဆိုတဲ့ဟာကိုရှင်းပြအောင်အနေနဲ့ဘယ်လိုစစ်စစ်တာတွေရှိပါလဲဗျာ
သူဆိုလို့ရှိရင်လည်းပြောရမယ်ဆိုရင်ခဏရဲ့ရာထူးအနေနဲ့ကတော့တကယ်ကိုလိုအပ်တဲ့ကိုယ်ကိုယ်လိုပဲတမှားတာပေါ့အဲ့ဒါနဲ့ပုံစံနဲ့ရွေးချယ်ခဲ့ဘူးတယ်တကယ်လဲကြောင်းတက်ရောကိုယ်ပိုင်ကားနဲ့တက်နေတာတွေ့ရတယ်ပေါ့သူကဝန်ထမ်းဆင်အားဖြင့်တော့ချမ်းသာစရာအကြောင်းမရှိပေမဲ့လို့တနည်းနည်းနဲ့သူကချမ်းသာနေတဲ့အခါကျတော့တကယ်လဲကြောင်းတက်ရောကိုယ်ပိုင်ကားနဲ့တက်တာဖြစ်နေအဲ့ဒါဆိုရင်တော့ဥစဉ်ပညာသစ်ဆုလုံးဝရပ်ဆန့်လိုက်ပါတယ်သူကကျွန်တော်လည်းရိုးသားသားရှိတယ်သူတို့မျိုးကပရဟိတဖွဲ့စည်းတစ်ခုထောက်ပံ့တာရှိတယ်ဒါမှမဟုတ်ဘယ်သူပဲဝါထောက်ပံ့တာရှိတယ်ဒါမှမဟုတ်တခြားနေရာတနေရာထောက်ပံ့တာရှိတယ်ပေါ့ဒါပေမဲ့ထောက်ပံ့မှုကနည်းနည်းလေးပဲရတာပေါ့ဥပမာတစ်လောက်တစ်သိန်းကိုယ်ပိုင်ကစားကို1000ရတယ်2000ရတယ်ဆိုတာမျိုးလေးတွေရှိတယ်အဲ့တော့ပုံမှန်လင်ပြောတယ်ဆိုရင်တော့အဲ့ဒီ2000တော်လေးနဲ့သူ့ရဲ့အကြောင်းတခုမှပြည့်စုံတဲ့အတွက်ဥစဉ်ဖောင်ဒေးရှင်းနဲ့သူ့ကိုရွေးချယ်လိုက်ပါဝင်လင်းမြင်သာဆိုရတဲ့ပေါ့နော်ဝန်ခံတယ်ဆိုတော့ရိုးသားမှုရှိတဲ့အတွက်လိုအပ်တယ်ဆိုရင်တခြားဖောင်ဒေးရှင်းရနိုင်ပြီမလဲဥစဉ်တော့ထောက်ပံ့ပေးပါတယ်တခြားဖောင်ဒေးရှင်းကထောက်ပံ့ယူထားပါလေနဲ့ယူမထားတဲ့ပုံစံမျိုးတူတူတိတိကလေးကြိတ်ပြီးတော့နေတယ်ဆိုရင်တော့အကြောင်းတခုခုကြောင့်တနည်းနည်းနဲ့သိသွားပြီဆိုရင်တော့ယူထားပါရဲ့နဲ့ရိုးသားသားဝန်ခံတဲ့အတွက်ကြောင့်သူ့ရဲ့မျိုးသားမှုအတွက်ကိုပဲဥစဉ်တော့ဘလောက်ပဲလိုအပ်ရင်လိုအပ်ပါစီသူ့ထောက်ပံ့ခြင်းလုံးဝရပ်ဆန့်လိုက်တော့
အဲ့ဒီလိုထောက်ပံ့တဲ့အခါမှာဒီပါရမီပညာရေးဖောင်ဒေးရှင်းနေတဲ့ဒီကျောင်းသားကျောင်းသူတွေပညာတတ်ဖြစ်သွားတဲ့အခါမှာတိုင်းပြည်မှာပြန်လဲတာဝန်ထမ်းဆောင်ရမယ်ဆိုတဲ့အဲ့လိုကန့်သက်ချက်မျိုးတွေကိုထားတာရှိပါလားဖေ။
တာဝန်ကျန်တဲ့ပတ်သက်လို့ပြောမယ်ဆိုရင်တော့ဥစဉ်တို့ရှင်ပါရမီပညာရေးဖောင်ဒေးရှင်းရဲ့အထောက်အခံကျောင်းသားကျောင်းသူတွေကိုဘာခံဝန်ကျန်တဲ့မှာနှောင်ဖွဲ့မထားပါဘူး။ဘယ်သူမှဥစဉ်တို့ရဲ့ထောက်ပံ့မှုနဲ့တက္ကသိုလ်ပွဲရသွားရင်ဘာလုပ်ရမယ်ဆိုတဲ့အခံဝန်ကျန်မျိုးလုံးဝမရှိဘူး။ဒီနှောင်ကျိုးမဲ့ထောက်ပံ့မှုလို့ပြောရမှာပေါ့နော်။အဓိကကတော့သူတို့တူချင်းတယောက်ချင်းရဲ့ဘဝရည်တည်မှုပြည့်စုံသွားဖို့အတွက်ရယ်တယောက်ပညာတက်ပြီးတော့ဘဝရည်တည်မှုရတော့တယ်ဆိုရင်သူ့ရဲ့ညီကောင်မောင်နှမမိဘဆွေမျိုးတွေရောသူ့ရဲ့မိသားစုရောသူ့ရဲ့ပတ်ဝန်းကျင်အဝိုင်းတွေရောသူတက်နေတယ်လားကြည်စီပြုသွားမှာပေါ့နော်အဲ့တော့ပရဟိတအဖွဲ့အစည်းတစ်ခုရဲ့ထောက်ပံ့မှုကြောင့်ပညာတက်ဖြစ်လာခဲ့ရတဲ့အထိုင်လျောက်ဘဝမှာပြည့်စုံလာခဲ့ရတဲ့လူတစ်ယောက်အနေနဲ့ကိုယ့်ဘဝကိုမမေ့သောအဖြစ်ပရဟိတစိတ်ဓာတ်လေးနှလုံးမွေးမြူပြီးတော့ကိုယ့်ပတ်ဝန်းကျင်ရဲ့အကောင်းကျိုးအများရဲ့အကောင်းကျိုးတက်ပြီးရအောင်လို့လည်းဥစဉ်တော့ယုံကြည်ပြီးသားပဲ
အဲ့လိုမျိုးထောက်ပံ့ဖို့အတွက်အရှင်ပြတို့ဒီပညာရေးဖောင်ဒေးရှင်းရောဒီကျမ်းမာရေးဖောင်ဒေးရှင်းရောအလူငွေအလူဒါနကြတဲ့အခါကျတော့ဒကာဒကာမတွေကဘယ်ကအများဆုံးပါလဲဗျာ
ကျမ်းမာရေးဖောင်ဒေးရှင်းကတော့ဥစဉ်တို့ခီးစဉ်တွေထွက်တဲ့ဆိုရင်သတင်းစာကြံတွေမှာလည်းပါတယ်ဒီရုပ်သံမီဒီယာတွေမှာလည်းပါတယ်ဆိုတော့တနေ့ကလုံးဝသိကြတော့လှူဒါန်းကြပါတယ်ပညာရေးဖောင်ဒေးရှင်းကျတော့လှူရှာမှုအသီးသန့်ပြရစီလည်းမရှိဘူးပေါ့နော်ရွေးချယ်တဲ့အချိန်လေးနဲ့သူချင်းမြင်ပွဲလုပ်တဲ့အချိန်လေးလောက်ပဲလူတွေကသိကြတာပေါ့တနာကျတော့လာစဉ်ပြောင်းနေပဲပုံမှန်ထောက်ပံ့ကြီးပေးသွားတာဆိုတော့လူတွေကသိမသိကြဘူးပညာရေးဖောင်ဒေးရှင်းကိုတော့လှူတဲ့လူတော့နေပါတယ်ဒါမှမဟုတ်လည်းပဲရန်ကုန်မှာရှိတဲ့ဥစဉ်ဆက်ဖက်ပေးသားတွေတက္ကသိုလ်မှာတွေကဝင်ဝင်ပြလှူတန်းကြပါတယ်တချို့လည်းအကြောင်းသိတော့တဲ့နယ်တွေကလည်းလာစဉ်ဒေါ်လာ1000ဆို1000အဲ့လိုလာစဉ်ကြီးစုဆောင်ပြီးတော့လှူတန်းကြတာကြီးလည်းရှိပါတယ
်ဒီနယ်ဝေးဒေသတွေမှာအရှင်ပြားတို့ဒီရွှေပါရမီကျမ်းမာရေးဖောင်ဒေးရှင်းအနေနဲ့လိုက်လံပြီးတော့မှ
ဒီကထားပြီးတော့ဆောင်ရွက်တာတွေရှိပါတယ်နောက်တစ်ခုကရှင်ပြားတို့အနေနဲ့ဘယ်လိုအခက်အခဲမျိုးတွေကြုံတွေ့ရတာရှိပါသေးဗျာကျမ်းမာရေးဖောင်ဒေးရှင်းရဲ့ကျမ်းမာရေးဆောင်ရှားမှုခီးစဉ်ကတော့ဒေသခံပုဂ္ဂိုလ်တွေရဲ့မေတ္တာရက်ခံမှုဖိတ်မှန်မှုပေါ်မှာမူတည်ပါတယ်ဦးဇင်းတော်ကဒီတစ်ခါတော့ဗေဒန်ကဗေမျိုးအသွားရင်ကောင်းမလဲဆိုပြီးဒီလိုမျိုးစဉ်းစားပြီးတော့တွားကြတာမဟုတ်ပါ phori twa lu la lu ni mu thai mu sa bu da bu le asin bi me be paung so ni san sa chin chin bi lo ma asin bi song nya le ri ku yue che twa da ba
shin pya lo ni le chan bi ma lo ba lo so se pe dauk ka de sakan ni ya tot tot twin bai ma di shi de lo cha ti ya ba le phya ai lo nya myo ri ya shin pya lo ni le yauk bi lo sewa ku ta pe da myo ri ba shi ba la phya
ti ka ba de kachin sin bi ri phit twa sin bi shang di ta ti chu bo no twa lu ya de nya di ta li ti chu ma twa bi lo ja mai san shan mu pe ka da li shi ba ni ni chin kha ya tait che che pe ma ni lo 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 asin ma bi de twa အချင်းချုံပြီးတော့ပဲအထူးသဖြင့်ဆောင်မှုလာပဲလုပ်ဖြစ်တာပေါ့နော
်ဆရာတော်နေတဲ့ဒီရွှေပါရမီကျမ်းမာရေးပညာရေးဖောင်ဒေးရှင်းရဲ့ရေရှည်နှစ်တိုနှစ်ရှည်အစီအစဉ်တွေဘယ်လိုတွေများဆရာတော်စိတ်ထဲမှာစဉ်းစားမိတာတွေရှိပါလဲခင
်ဗျလိုအပ်တဲ့နေရာဒေသတွေလည်းအရန်ကိုများလုံးတော့ဒီနေ့ပြင်ပေးတယ်လို့ရွေးချယ်ပြီးတော့သွားမှာပေါ့တန်3လတစ်ခါလောက်သွားပြီးရည်ရွယ်ပြီးမဲ့တောင်းဆိုမှုကများလုံးအကြီးအကျယ်အတွက်ခုစံတော့တလားတစ်ချိန်လောက်တော့ဖြစ်နေတာပေါ့နော်ကျိုးတိခခနနဲ့နေရဆေးရုံရှင်နေရဒီမှာပါခွဲစိတ်ကုသတာတွေပါလုံနိုင်အောင်ဆိုပြီးတော့ခွဲစိတ်ခန်းတွေမှာပါတဲ့မော်တော်ယာဉ်ကားကြီးတွေနှစ်စီးလည်းပဲဥစ္စာအမေရိကန်မှာတည်ဆောက်နေပါတယ်အဲ့ဒါလည်းမသိမကြခင်ရောက်လာပါလိမ့်မယ်အဲ့ဒါဆိုတော့ဆေးရုံရှင်နေရဒီသားတွေမှာလည်းဒီကားပေါ်မှာပဲခွဲစိတ်ခန်းတွေမှာခွဲစိတ်ကုသပေးလို့ရတာပေါ့နော်